မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျထွေးကတင်ဆက်ပေးပါမယ်။ကမ္ဘာ့တဝန်းကိုဗစ် -19 ရောဂါစုကြီးကာကွယ်တားဆီးရေးနဲ့တိုက်ဖျက်ရေးလုပ်ငန်းတွေမှာရှုထန်းကနေပါဝင်နေကြတဲ့အမျိုးသမီးကျန်းမာရေးဝန်ထမ်းတချို့အကြောင်းကိုပြည်ခဲ့တဲ့သတင်းပတ်တုန်းကတင်ပြခဲ့ပါရယ်။ဒီသတင်းပတ်မှာတော့မြန်မာနိုင်ငံကအမျိုးသမီးကျန်းမာရေးဝန်ထမ်းတချို့ပြောပြတဲ့သူတို့ရဲ့အထွေအကြုံတွေအခက်အခဲတွေနဲ့ဒီရောဂါစုကြီးတိုက်ဖျက်တဲ့နေရာမှာရှုထန်းကနေဘလို့ရဲရဲဝံ့ဝံ့ပါဝင်နေကြတယ်လဲဆိုတာတွေကိုစူးစီးတင်ပြပေးပါမယ်ရှင်။ဘာတဝဲခင်းမှန်ဖြစ်ပေါ်နေတဲ့ COVID-19 ရောဂါကူးစက်မှုတွေကနေမြန်မာနိုင်ငံလည်းပြေမလွတ်ခဲ့ပါဘူး။ရောဂါပိုးရှိမရှိတက်ခွဲစမ်းသပ်မှုနမူနာ1000ကျော်လုတ်ခဲ့ပြီးတဲ့အထက်မှာ190ကျော်မှာရောဂါပိုးတွေ့ရှိထားတယ်လို့အတည်ပြုထားပြီးသေဆုံးသူ6ယောက်ရှိတယ်ဆိုတော့ကလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံအတွင်းကူးစက်မှုနှုန်းဟာဒီရောဂါစတင်ဖြစ်ပေါ်တဲ့အိန္ဒိချင်းတရုတ်အပါအဝင်တခြားဒေသရင်းနိုင်ငံတွေတောက်တော့ကူးစက်မှုမများပါဘူး။ဒါပေမဲ့နိုင်ငံတကာကျန်းမာရေးပညာရှင်တွေကတော့မြန်မာအပါအဝင်ဖွံ့ဖြိုးတဲ့နိုင်ငံတွေမှာရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးမှုတွေနဲ့ရောဂါရှာဖွေဖော်ထုတ်စာရင်းကောက်ယူမှုအားနည်းတာတွေကြောင့်ကူးစက်မှုနှုန်းထဲတာဖြစ်နိုင်တယ်လို့သတိပေးကြတယ်လို့ဖွံ့ဖြိုးတဲ့နိုင်ငံတွေကလူတွေမှာဒီရောဂါကိုခုခံနိုင်စွမ်းအားတခြားနိုင်ငံတွေကလူတွေထက်ပိုးပြီးတော့ရှိနေတာကြောင့်လည်းဖြစ်နိုင်တယ်ဆိုပြီးတွက်ဆပြောဆိုတာတွေလည်းရှိပါတယ်။ဘလို့ပဲဖြစ်ဖြစ်ဒီရောဂါဟာအချိန်နေရာမရွေးလူမျိုးအသက်အရွယ်ကြားမှာမရွေးလူတိုင်းကိုကူးစက်နိုင်တဲ့အန္တရာယ်ရှိနေတယ်ဆိုတာကတော့မငြင်းနိုင်ပါဘူး။ဒီရောဂါကိုခုခံတွန်းလှန်နိုင်တဲ့အားရှိတဲ့သူတွေအတွက်ယောဂါလက္ခဏာခံစားရတာနည်းနိုင်ပေမဲ့လို့မခံနိုင်တဲ့သူတွေအတွက်ကတော့အသက်အန္တရာယ်ပါဖြစ်စေနိုင်တာပါ။ဒါကြောင့်ကိုကယောဂါကူးစက်ခံရလို့ခံနိုင်ရည်အားရှိတဲ့ဆိုရင်တောင်မှကိုကနေခံနိုင်ရည်အားနည်းတဲ့သူတွေထံကိုယောဂါထပ်ဆင့်မပြတ်မီအောင်သတိထားရမယ့်တာဝန်ကအားလုံးမှာရှိနေတာပါ။ဒါကြောင့်လည်းအခုလိုအချိန်မျိုးမှာပေါ့ပေါ့ဆဆမနေမီဖို့ကတိတ်ကိုအရေးကြီးပါတယ်။ကျမရဲ့ဌာနတွေကနေချမှတ်ထားတဲ့ညွှန်ကြားချက်တွေကိုအပြည့်အဝလိုက်နာပြီးအခုလိုအချိန်မျိုးမှာပြည်သူတွေအားလုံးပူးပေါင်းဆောင်ရွက်ကြတဲ့နယ်လို့လက်ရှိမြန်မာနိုင်ငံအတွင်းယောဂါကာကွယ်ရေးနဲ့ကုသရေးလုပ်ငန်းတွေမှာရှင်းရန်ကနေပါဝင်နေတဲ့မန္တလေးတိုင်းဒေသကြီးပြည်သူ့ကျန်းမာရေးနဲ့ကုသရေးဦးစီးဌာနမှူးဒေါက်တာတန်တန်းမြင့်ကပြောပါရယ
်ဒီကိုဗစ်ယောဂါကာကွယ်ဆင်းချုပ်ရေးလုပ်ငန်းတွေကိုပြည်သူတွေအထူးကပါရှင်ပြည်သူတွေအားလုံးလိုက်နာမှသာလျှင်ကျမတို့ရဲ့နိုင်ငံအကိတ်မှာပြန်နံ့မှုတွေဖြစ်ပွားမှုတွေတိုက်စုံမှုတွေကိုလျှော့ချနိုင်မှာဖြစ်ပါတယ်။ဒါကြောင့်မို့ဒီချိန်မှာကျမတို့ကပထမအဆင့်အနေနဲ့နိုင်ငံသားပြန်နံ့မှုကို quarantine ထည့်ကြတယ်။နောက်ခုနောက်ပိုင်းမှာဆိုလို့ရှိရင်ဖြစ်ပွားတဲ့ကိုတန်းပြည်တွင်းမှာကိုဒေသတွင်းကူးစက်မှုတွေရှိပြီးတော့မှအဖြစ်များတဲ့မြို့နယ်တွေကနေပြီးတော့လာသေးလို့ရှိရင်ဒါတန်းရဲ့စီမံနေတဲ့စီမံခန့်ခွဲမှုတွေလုပ်ပြီးကန့်သတ်ထိန်းချုပ်တဲ့နေရာတွေမှာဆောင်ရွက်တဲ့နေရာလေးတွေမှာတော့ကျမတို့မှအခက်အခဲလေးတော့ရှိပါတယ်။ဒါကဌာနဆိုင်ရာများရဲ့ပူပေါင်းပါဝင်မှုနဲ့ဆောင်ရွက်ရတဲ့အခါမှာပြည်သူလူထုများဟာအဲ့နေထိုင်ရာဒေသတွေမှာနေထိုင်ရတာဟာသူတို့ရဲ့အဆင်မပြေမှုလေးဖြစ်ကြောဒါဟာကြုံတွေ့ရပါတယ်။ဒီရဲ့အပေါ်မှာကျမတို့စီမံခန့်ခွဲမှုလုပ်ရတာလေးတွေကတော့နည်းနည်းလေးတော့ခက်ခဲရှိပါတယ်။ဆက်သွယ်မှုလေးတွေပေါ့နော်ဆက်သွယ်ရှင်းပြမှုတွေမှာတော့ဒါလေးတွေတော့ခက်ခဲရှိပါတယ်ရှင့်။
တခြားတန်းတန်းနဲ့ဟာမန္တလေးတိုင်းဒေသကြီးအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်ဟန့်ထားဖို့ကြိုးစားတဲ့နေရာမှာရောကုသမှုအပိုင်းမှာပါရှီရန်ကနေပါဝင်နေတဲ့အမျိုးသမီးစေဝန်ထမ်းတယောက်ပါလက်ရှိမြန်မာနိုင်ငံအတွင်းကိုဗစ်တိုက်ဖျက်ရေးလုပ်ငန်းတွေမှာအမျိုးသမီးကျန်းမာရေးဝန်ထမ်းတွေအများအပြားရှီရန်ကနေပါဝင်နေတဲ့ဆိုတာကိုလည်းဒေါက်တာတန်းတန်းမြင့်ကပြောပါရယ
်ဒီကိုဗစ် -19 ကဝယ်ချင်းချုပ်ရေးလုပ်ငန်းတွေမှာအဓိကရှီရန်ကနေပြီးတာဝန်ထမ်းဆောင်နေကြတာလေကျမတို့ရဲ့အခြေခံကျမကြီးဝန်ထမ်းဒီ professionally ဖြစ်တဲ့ကပွားဆရာမများပေါ့နော်အဲ့ဒီကပွားဆရာမများကအဓိကဒီ covid-19 မှာပြည်ပကပြန်လာတဲ့လူတွေပြည်ရင်းကပြန်လာတဲ့လူတွေဒါတွေနဲ့ထိဆက်တဲ့ဒီ fever surveillance လုပ်ငန်းတွေ quarantine လုပ်တဲ့လုပ်ငန်းတွေ contact tracing လုပ်ငန်းတွေဒါတွေအားလုံးကိုပါဖြစ်ဖြစ်ဆောင်ရွက်နေကြဟာကျမတို့ရဲ့ဝန်ထမ်းရဲ့အင်အားဦးရဲ့အရာပေါ့နော်အမျိုးသမီးတွေရဲ့ခံထားမှုကကျမတို့တော်တော်များပါတယ်
မြန်မာနိုင်ငံအတွင်းလက်ရှိကူးစက်မှုအများဆုံးကတော့ရန်ကုန်တိုင်းဒေသကြီးအတွင်းမှာဖြစ်ပါတယ်။ဖွံ့ဖြိုးတဲ့နိုင်ငံတစ်ခုဖြစ်တဲ့မြန်မာလူနိုင်ငံငယ်တွေမှာရောဂါရှိမရှိစမ်းသပ်စစ်ဆေးမှုတွေကိုပမာဏများများမလုပ်ဆောင်နိုင်သေးတယ်လို့အစိုးရပိုင်းကာလတွေကဆိုရင်ထက်ခွဲစစ်ဆေးမှုနမူနာတွေကိုပြည်ပနိုင်ငံတွေအထိပို့ပြီးတော့စစ်ခဲ့ရတာပါ။လက်ရှိပြည်တွင်းမှာစစ်ဆေးလာနိုင်တဲ့အချိန်မှာလည်းထက်ခွဲနမူနာနေ့စဉ်ပြန်မြ300ကနေ400လောက်ကိုပဲစစ်ဆေးနိုင်သေးတာဖြစ်ပါတယ်။လက်ရှိကျန်းမာရေးဝန်ထမ်းတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့အင်းစိန်ပြည်သူ့စေယုံကြီးကတင်ကြားရေးနဲ့ကုသရေးဆိုင်ရာပါမောက္ခဒေါက်တာမမကြီးကအခုလိုပြောပါရယ်
မောင်မင်းနဲ့စိန်ခေါ်မှုကတော့ဘာခက်ခဲရှိလဲဆိုကိုယ်ကာကွယ်မဲ့ PPE တွေလုံလောက်စွာရရှိမှာပါပဲပေါ့နော်အဲ့တော့နိုင်ငံတော်အစိုးရနဲ့မတို့ပေးဘူးလဲပြီးတော့ပေးပါရဲနေရပါပေါ့နော်ဆိုတော့အခုတပီးလို့တည်တယ်ခန္ဓာကိုယ်တစ်ခုလုံးဝတဲ့ PPE ပေါ့ကာဗာအော်ဆာလို့ရဲနောက် respirator လို့ခေါ်တယ်ဒါပါလို့ all virus ကို 100% ကာကွယ်ဆို N95 လို့ခေါ်တာပေါ့နော်ဆိုတော့မတို့ကတော့စေအုပ်ကြီးစီမှာလည်းမတို့စာရေးတောင်းနေစေအုပ်ကြီးလည်းနေပြီးတော့တောင်းနေကအားလို့ဆိုတာမတို့တတိယကြည့်တာမတို့စေယုံအတွေ့ရဖြစ်နေတယ်ကိစ္စတွေ့ပါရလဲဆိုလို့ဆိုတော့ ECC ကိုကြောက်တာလည်းရှိရတယ်ပေမဲ့ဒါ ECC ကိုတွေ့လေဆိုအမှခိုင်အရန်ကိုပြည်သူတွေအားတက်တဲ့ရောလှူကြတာပေါ့နော်အဲ့တော့အမတို့စိတ်ကူနဲ့ N95 လည်းလှူတယ် PPE လည်းလှူတယ်ခေါင်းစီလည်းကုန်လူတွေကမတ်စီရဆိုင်ပြီးလှူကြတယ်ဆိုတော့ရှင်လို့ရှိရင် comparatively ရန်ကုန်နဲ့ဆေးဥတွေမှာမတို့ဆေးဥကဟိုနည်းနည်းလေးလှူရန်တောင်ခံရတယ်ပေါ့နော်
အခုချိန်မှာကူးစက်မှုတွေအလွန်အကျွံများတဲ့အခြေအနေမဟုတ်သေးတာကြောင့်ကင်တွယ်နိုင်တဲ့အနေအထားရှိနေသေးပေမဲ့လို့နောက်ပိုင်းလူနာတွေများလာရင်တော့အခက်အခဲတွေပိုးပြီးတော့ကြုံရနိုင်တယ်လို့ပြောတဲ့သူကတော့ရန်ကုန်တိုင်းနောက်ပိုင်းခရိုင်စေယုံကြီးမှတာဝန်ထမ်းနေတဲ့သူနာပြုဆရာမမလာတင်ဦးဦးပါမလာတင်ဦးကတော့ COVID-19 လူနာတွေကိုအထူးကကူးစက်ပေးနေတဲ့ဝေဘာကြီးစေယုံမှဒီလိုလူနာတွေများနေတဲ့အချိန်ဝန်ထမ်းအင်အားဖြည့်သွားရောက်တာဝန်ထမ်းခဲ့ပြီးတော့မကြာခင်ရက်ပိုင်းတုန်းကမှသူရဲ့မူရင်းဌာနစေယုံကိုပြန်ရောက်လာတဲ့သူပ
ါကူးစက်ပေးပါလို့အတွက်ပစ္စည်းပစ္စည်းတွေစုံမှုပြုလို့ရှိရင်လည်းဒီလူနာတွေထားမှဆိုလို့ရှိရင်လည်းဒီယောဂပိုးရှိတဲ့လူနာမျိုးတွေကိုထားဖို့အဆင်ပြေနိုင်လောက်တဲ့အခန်းပုံစံမျိုးပေါ့နော်အဲ့လိုမျိုးတွေဖြစ်ဖို့ခုခါဝေဘာကြီးရတာလည်းနည်းနည်းကြာပြီဆိုတော့လေကျွန်တော်ဒီမှာအသစ်ဆောက်ထားတာကဒီ positive ထားဖို့အသစ်ဆောက်တာအသုံးလက်ဆောင်ဒီအမှားတော်လူနာအများကြီးမဆက်ဘူးလေ30လောက်ပဲရှိရဲဝေဘာကြီးရဲ့ capacity က90လောက်လက်ခံရတာဆိုတော့ဒီနေ့နေရာရောနည်းနည်းလေးဟွာဖြစ်တာပေါ့နော်အဲ့တော့ကျစီရလည်းအများကြီးနောက်ပိုင်းတော့လိုနိုင်တယ်ဥမာ PPE တို့ဇရက်ကောကဲတို့ဒီဝင်တဲ့ခါမှာတုံးပြူတဲ့ကျမရဲ့ဝင်တဲ့နေတုံးပြူကစီမျိုးတွေပေါ့နော်ဒါရလူနာများရဲ့များလာတို့ကျမတို့အထဲဝင်ရတဲ့အချိန်တွေအတွက်ကလည်းများလာနိုင်တယ်ပြီးလို့ရှိရင်လူများများလည်းဆရာဝန်ဆရာမအင်ညာများလည်းစာတုံးရောမယ်ဆိုတော့ဒီ PPE တွေခေါ်ခဲ့ဒီအကုန်လုံးကိုလည်းထပ်ပြီးတော့အင်အားဖြည့်ပေးနိုင်ဖို့အဆင်ပြေမယ်ပေါ့
လူအချင်းစီဝါထောက်ကူပစ္စည်းတွေမရှိတဲ့အခါမှာကုသရေးပိုင်းမှာခက်ခဲတွေပိုဖြစ်ရတယ်လို့ယောဂကုဆက်နိုင်တဲ့အန်ဒီရဲ့ပုံများတယ်ဆိုတာကတော့ပြည်ခရိုင်စည်းရုံကမေဆေးဆရာဝန်ဒေါက်တာမြင့်မြင့်စင်ရဲ့ဖြစ်ရက်ကတက်သေးပဲဖြစ်ပါတယ်။ကုသရေးပစ္စည်းကိရိယာအလုံးလောက်မရှိတဲ့ကြားကနေ COVID-19 လူနာတယောက်ရဲ့အသက်ကိုကယ်ဖို့ကြိုးစားရင်ဒေါက်တာမြင့်မြင့်စင်ယောဂကုဆက်ခံခဲ့ရတာပါ။သူလိုပဲအခက်ခဲတွေကြားမှာလူနာတွေကိုပြည့်စုံဆောက်ရှောက်ပေးနေတဲ့အမျိုးသမီးစေဝန်တန်းတွေအခုချိန်မှာအများပြားရှိနေတာပါ။အင်းစိန်စီယုံကြီးကဒေါက်တာမမကြီးကတော့သူကိုယ်တိုင်ဦးဆောင်ပြီး community fever clinic လို့ခေါ်တဲ့ကိုရက်ရွာအတွင်းအခမဲ့ဆေးခန်းတွေဖွင့်ပြီး COVID-19 ဖြစ်နေတဲ့အချိန်မှာတာမန်ဖျားနာသူတွေကိုကုသပေးတဲ့အပြင်ဒီရောဂါကူးစက်ခံထားရနိုင်ွယ်ရှိတဲ့သူတွေကိုလည်းသက်ဆိုင်ရာဆေးရုံဆေးခန်းတွေမှာလိုအပ်တဲ့ရောဂါစစ်ဆေးဆန့်တမှုတွေနဲ့ကုသမှုတွေခံယူနိုင်အောင်အကူအညီပေးနေတဲ့သူဖြစ်ပါတယ်။ဘလူခံယူချက်တွေနဲ့အခုလိုလှုပ်ဆောင်ဖြစ်တာပါလေ။
ဘာရီယာ motivation လဲဆိုပြောချင်တာကတော့ responsibility ရာလို့ပဲယူဆပါတယ်။ဟိုကတော့ဟိုတက်တယ်တော့ယူဆတာဝန်ထမ်းဆောင်တယ်လို့မှယူဆပါတယ်
။ကျမကြီးဝန်ထမ်းတယောက်အနေနဲ့ပြည်သူ့ရဲ့ကျန်းမာရေးကိုကာကွယ်စောင့်ရှောက်ဖို့တာဝန်ရှိတဲ့ဆိုရဲယုံကြည်ချက်ခံယူချက်နဲ့ပဲ COVID-19 ကာလမှာလည်းတာဝန်ကြည်ကျင်တယ်လို့သူနာပြုဆရာမမှတ်လာတင်ရင်ဦးကလည်းပြောပါတယ်။
သွားဝင်နေဖြစ်တဲ့အတွက်သွားတို့ကတရတာတော်အချိန်မဲထမ်းဆောင်မှုအသင့်ချင်နေရမှာပေါ့နော်အဲ့တော့မိသားစုဆိုတာမျိုးကလည်းကျမတို့ကအဝေးမှာပဲပေါ့ကျမတို့မိသားစုဆိုရင်လည်းနေမှာပေါ့ကျမတို့ကကိုကြီးချင်းကိုမှာပေါ့နော်အဲ့တော့အဝေးမှာကလန်းလိုက်ရတယ်ကျမတို့ပြည်သူတာမျိုးပေါ့နော်အမှားစားတာမျိုးလေးပဲရှိတာပေါ့တော့ဒါဖြစ်ကျမတို့ကတော့ကျမရဲ့ဝင်နေဖြစ်တဲ့အတွက်ကိုယ့်ရဲ့ဒီလူတို့ပေါ်မှာဖြစ်နေတဲ့ဒီရောဂါရဲ့အပေါ်မှာကျွန်တော်ကောက်တယ်ဖို့တာဝါသွားမှရှိတာဒီကနေ့
မြန်မာနိုင်ငံမှာသူနာပြုအများစုဟာအမျိုးသမီးတွေဖြစ်ပါတယ်အခုလို COVID-19 ရောဂါကျုံလာရတဲ့အချိန်မှာလူနာရင်းနဲ့နေစဉ်တိုက်ရိုက်ထိတွေ့ကုသမှုပေးနေရတာကလည်းဒီလိုသူနာပြုတွေပဲဖြစ်ပါတယ်။အလားတူ COVID-19 ရောဂါကာကွယ်တားဆီးနဲ့တိုက်ဖျက်ရေးလုပ်ငန်းအစဉ်အဆက်မှာအမျိုးသမီးစီးဝင်တန်းတွေဟာအမျိုးသားတွေနဲ့တန်းတူရှေ့တန်းမှာရှိနေပါတယ်လို့ဒေါက်တာတန်တန်မြင့်ကလည်းပြောပါတယ်
။ဒီချိန်မှာကိုယ့်ရဲ့ကြာရာတောင်းဝင်ပေါ့နော်ကြာရာရဲ့အခန်းကဏ္ဍကျမတို့ဆောင်ရရမှာပဲ။နော်အဲ့ဆိုကျမတို့အမျိုးသမီးရလေဘာဖြစ်ဖြစ်အမျိုးသားများနဲ့အတူဒန်းလူဆောင်ရနိုင်တာပဲလေနော် anti site ပြီးရောအဖြေပါ surveillance လုပ်ငန်းတွေ contact tracing လုပ်ငန်းတွေမှာလေကျမတို့ဒီအမျိုးသမီးများတွားရောက်ပြီးတော့ပေါ့နော်ဒါကြွားဒီချိတွားရောက်ပြီးတော့မှဒီလုပ်ငန်းတွေကိုဟိုဆောင်ရွက်နေကြရတာပါဒီကဏ္ဍမှာတော့အမျိုးသမီးတွေဟာအားလုံးအမျိုးသားများနေတူပေါ့ဗျာကျမတို့ဘာဖြစ်ဖြစ်ရှင်းန်းကနေပြီးတော့ဆောင်ရွက်နေတဲ့လူတွေပြောရမှာပေါ့နော်
COVID-19 ရောဂါတိုက်ဖျက်ရေးမှာရှီလန်းကနေပါဝင်နေကြတဲ့ဒီလိုအမျိုးသမီးအမျိုးသားစီးဝင်တဲ့အားလုံးရဲ့ဆောင်ရွက်ချက်တွေကတော့လေးစားသိမှတ်ပြုစရာဖြစ်ပါတယ် လူရကူယောဂကူးစက်ခံရနိုင်တဲ့အခြေအနေတွေကြားမှာပဲဒီကနေ့မြန်မာမျိုးသမီးစေဝန်နှန်းတွေအများအပြားကိုဗစ် -19 တက်ဖက်ရေးမှာရှင်းရင်းကနေပါဝင်နေကြတဲ့ဆရာဝန်တင်ပြရင်းနဲ့ပဲဒီသတင်းဖက်ရဲ့မျိုးသမီးကဏ္ဍကိုဒီမှာပဲညနာဝင်ပြပါရှင်။ကျွန်မပြန်ပြီးပြပါရှင်။ You can bend but never break me, 'cause it only serves to